အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမနေ့ညတုန်းကပြင်းထန်တဲ့မုန်တိုင်းနဲ့မိုးရွာသွန်းမှုတွေကြောင့်အိမ်တွေသစ်ပင်တွေပြိုလဲရာကလူ60ကျော်ထက်မနည်းသေဆုံးပြီး160ကျော်ဒဏ်ရာရခဲ့ကြောင်းဒီကနေ့မှာပဲတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ကဘာကျော်တက်မဟာဂုဘိမှန်ရှိရာအက္ခါမှာတော့တနာယီမိုင်80နှုန်းနဲ့လေပြင်းတံခံခဲ့ရပြီးထိခိုက်ပျက်စီးမှုပြင်းထန်ခဲ့တာကြောင့်43ဦးသေဆုံးခဲ့ရတဲ့အကြောင်းဥတ္တရပရဒက်ရှ်ပြည်နယ်အရေးပေါ်ကယ်ဆယ်ရေးကော်မရှင်နာမြင့်ကြီးစန်ဂျေးကူမာကပြောပါတယ်။တက်မဟာဂုဘိမှန်ကတော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။ဥတ္တရပရဒက်ရှ်ပြည်နယ်မြောက်ပိုင်းမှာလည်းအနည်းဆုံးလူ64ယောက်သေဆုံးပြီး68ယောက်ဒဏ်ရာရခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာလည်းလူ29ဦးသေဆုံးပြီး100လောက်ဒဏ်ရာရကြောင်းအိန္ဒိယနိုင်ငံသတင်းတွေကဖော်ပြကြပါတယ်။သေဆုံးသူအများစုဟာအိမ်တွေပြိုကျတာ၊မိုးကြိုးပစ်ခံရတာတွေကြောင့်လို့လဲဆိုပါတယ်။မုတ်တုံရသည်ဝင်ဖို့သတင်း6ပတ်လောက်လိုနေသေးတဲ့အချိန်မှာပဲမိုးသံမုန်တိုင်းနဲ့ရုတ်တရက်ကျုံခဲ့ရပြီးအသေးအပြောက်များခဲ့တာဖြစ်ပါတယ်ရှင်။